ဲ့ရေလက်ချမ်းမှာရွှေပြောင်းဝင်ရောက်သူတွေလိုက်ပါလာတဲ့လှေတစင်းမတော်တဆနှစ်မြောက်ရာက31ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အပေါ်ဝမ်းနဲ့တုန်လှုပ်တဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ကပြောလိုက်ပါတယ
် I just want to say that I'm shocked and appalled ရေလက်ချမ်းမှာသေဆုံးခဲ့တဲ့
ကျုံခဲ့ရတဲ့အပေါ်ထိတ်လန့်တုန်လှုပ်မိသလိုအလွန်အမင်းစိတ်မကောင်းလဲဖြစ်ရပါတယ်လို့ဝန်ကြီးချုပ် Boris Johnson ပြောဆိုသွားတာပါရေလက်ချကိုဖျက်ဆီးပြီးပြည်ထောင်နိုင်ငံကနေဗြိတိန်ကိုသွားဖို့ကြိုးစားရင်းမတော်တဆသေဆုံးခဲ့ရတဲ့ရတဲ့ဖြစ်ရတဲ့ဒီမှာအဆိုးဆုံးလည်းဖြစ်ခဲ့တဲ့ဒီလောက်ရာအနေများတဲ့လမ်းကြောင်းတစ်ခုဖြစ်နေလဲဝန်ကြီးချုပ်ကပြောဆိုသွားပါတယ်မကြသေးခင်လာလီကဆက်လို့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်မှုတွေကိုဗြိတိန်နဲ့ပြင်သစ်အာဏာပိုင်နေနေနေလာရကအင်္ဂလိပ်ရေလက်ချကနေဝင်ရောက်ဖို့ကြိုးပမ်းသူတွေလည်းတိုးလာနေတာပါရောဘာလီဒီစင်းနဲ့ရေလက်ချကိုဖျက်ကူးဖို့ကြိုးပမ်းရင်ဘော်ဒူးတွေကတည်ဆုံသူတွေထဲမှာတော့အမျိုးသမီး9ဦးနဲ့မက်ကလစ်2ဦးပါဝင်31ယောက်ရှိတဲ့အကြောင်းပြင်သစ်ပြည်ရေးဝန်ကြီးကပြောဆိုခဲ့ပါတယ်အသက်မသေးလွတ်မြောက်လာသူ2ဦးရှိပေမဲ့ပြင်းထန်တဲ့အေးဒဏ်ကြောင့်အသက်အန္တရာယ်ဆိုးရရဲလို့လေပြည်ထရေးဝန်ကြီးကျဘဲတာမင်နင်ကပြောဆိုခဲ့ပါတယ်ရွှေပြောင်းဝင်ရောက်သူတွေဟာဘယ်နိုင်ငံနဲ့ဘသူတွေဆိုတာအတိအကျမသိရပေမဲ့မတင်ကားသူလူမောက်ကို၄ဦးကိုဖမ်းဆီးထားကြောင်းလဲပြင်သစ်ပြည်ထရေးဝန်ကြီးကပြောဆိုထားပါတယ်